လူ့ဝင်ချုပ်ဖောက်မှုတွေအခုထိဆက်လက်ရှိနေဆဲဖြစ်လို့လက်ဗရန်တောင်ကျင်းနီတပ်ထုတွင်တူဖော်ရေးလုပ်ငန်းချက်ချင်းရပ်ဆိုင်ဖို့ Amnesty International လူ့ဝင်ရေးဖွဲ့ကြီးကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ကျင်းနီစီမံကိန်းကြောင့်ဒေသခံပြည်သူတွေရဲ့လူနေမှုဘဝတွေထိခိုက်ရတာအပါအဝင်တဘာဝပတ်ဝန်းကျင်ပျက်စီးရတာတွေအတွက်အစိုးရတဲ့အနေနဲ့ပညာရှင်တွေအားလုံးပါဝင်တဲ့အဖွဲ့ဖွဲ့စည်းပြီးစနစ်တကျစုံစမ်းတင်တယ်လို့လက်ဗရန်တောင်အရေးကူညီဆောင်ရွက်ပေးခဲ့တဲ့လွှတ်တော်အမတ်နဲ့တဘာဝပတ်ဝန်းကျင်ထိပ်သီးပညာရှင်တွေကအကြံပြုထားပါတယ်အသေးစိတ်ကိုတော့မဆုမွန်ကပြောပြမှာပါရှင်
ဟုတ်ပါတယ် Amnesty International AI လူ့ခွင့်ရေးအဖွဲ့ရဲ့မနေ့ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်တဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာလက်ဗရောင်းတောင်ကျင်းနီစီမံကိန်းကြောင့်စီမံကိန်းဝင်းကျင်မှာနေထိုင်ရတဲ့ထောင်နဲ့ချီတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာလေယာဆုံးရှုံးရတာတွေရှိနေတယ်လို့သူတို့နေထိုင်ရနေရာမှာတဘာဝပတ်ဝန်းကျင်ပျက်စီးမှုတွေကြုံတွေ့နေရပြီးဒီစီမံကိန်းကိုဆန့်ကျင်ကန့်ကွက်သူတွေကိုလည်းအာဏာပိုင်တွေဘက်ကဆက်ပြီးဖိနှိပ်ချိန်ချောက်မှုတွေရှိနေတယ်လို့ဖော်ပြထားပါတယ်ဒါကြောင့်လက်ဗရောင်းတောင်ကျင်းကြီးတပ်ထုတွင်တူဖော်ရေးလုပ်ငန်းကိုချက်ချင်းရပ်ဆိုင်ပေးဖို့ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကမြန်မာအနာပိုင်တွေကိုတောင်းဆိုလိုက်တာဖြစ်ပါတယ်ဆယ်စုနှစ်နဲ့ချီစီးပွားရေးဒဏ်ခတ်မှုဒဏ်ခံခဲ့ရတဲ့မြန်မာနိုင်ငံမှာဒေါ ông ဆန်းစုကြည်ဦးဆောင်တဲ့အစိုးရအသစ်တက်လာခဲ့တဲ့နောက်ပိုင်းနိုင်ငံသားယင်းနှီးမြုပ်နှံမှုတွေတိုးလာဖို့လှုံ့ဆော်နေချိန်မှာပဲလက်ဗရောင်းလိုစီမံကိန်းကြီးတွေဟာလူ့ခွင့်ရေးချိုးဖောက်မှုတွေလုပ်နေပြီးတာဝန်ခံတာဝန်ယူမှုမရှိဘူးလို့ AI အဖွဲ့ရဲ့အစီရင်ခံစာကထောက်ပြပါတယ်ပြီးခဲ့တဲ့ဆိုရလက်ထက်ကဒေါ ông ဆန်းစုကြည်ကိုယ်တိုင်ဦးဆောင်တဲ့လက်ဗရောင်းစီမံကိန်းစုံစမ်းရေးကော်မရှင်မှာအဖွဲ့ဝင်အဖြစ်ဆောင်ရွက်ခဲ့သူစကိုင်းတိုင်းပလဲမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကကော်မရှင်ရဲ့အကြံပြုချက်တွေကိုဆက်လက်အကောင့်ထည့်ဖော်ဖို့လိုတယ်လို့ဒေသခံပြည်သူတွေရဲ့အကြိုးအတွက်ကိုလည်းရှေ့ရှုဆောင်ရွက်စီခြင်းပါတယ်လို့ပြောပါတယ
်ဒီမှာကော်မရှင်ကြီးမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တရားဝင်နေမယ်ဒီလက်ဗရောင်းတောင်ရင်နဲ့ပတ်သက်တဲ့ကိစ္စတွေအားလုံးလည်းဒီမှာဆောင်ရွက်ခဲ့တဲ့လူတရားဝင်နေမယ်ဆိုပြောမှရှိရင်တော့ဒီမှာကော်မရှင်ရဲ့အစီရင်ခံစာကိုလေ့လာလိုက်နိုင်စီခြင်းနဲ့ကော်မရှင်ရဲ့အစီရင်ခံစာမှာပါတဲ့အတိုင်းနဲ့အကောင့်ထည့်ဖော်ပြခြင်းနဲ့ပြည်ကျင်လာတော့ဒီဒေသမှာရှိရပြီးဒီလူမှုတွေအနေနဲ့ရောတော့ကိုတို့တောင်းဆိုပြီးဖြစ်စီမတောင်းဆိုပြီးဖြစ်စီဒီလက်ရှိသတ္တုတူဖို့နေတဲ့ဒီမြန်မာဝါမောင်ကုန်းဝင်နေတဲ့ဒီဒေသရဲ့ဖွံ့ဖြိုးတိုးတက်ရေးပေါ့ဒီဒေသမှာရှိရပြီးဒီလူမှုတွေအတွက်ကိုပေါ့နော်ဒါသူတို့ဘဝတွေလူမျိုးမှုဘဝတွေပုံမှန်မြန်မာရေးအလောက်ကန်ခွင်လန်းနေရရှိရေးပေါ့ဆိုတော့ဒါပြည်သူလူထုတွေအားလုံးနဲ့ချိန်မဲ့တဲ့အချက်လက်တွေနဲ့အားလုံးညီနိုင်နိုင်ပြန်ပြီးတော့လေ့ဆန်းစစ်ဆေးခြင်းပါလိမ့်ရှင
်မြန်မာနိုင်ငံအတွက်စီးပွားရေးတိုးတက်ဖွံ့ဖြိုးမှုရှိစေဖို့လက်ဗရောင်းတောင်စီမံကိန်းလိုစီမံကိန်းကြီးတွေနဲ့လှုပ်ဆောင်ဖို့လိုနေတာထင်ရှားပေမဲ့လို့ဒီလိုတိုးတက်ဖို့ဒေသခံတွေကိုစတဲ့ရတာမျိုးတော့မဖြစ်တင်တယ်လို့အစိုးရအသည့်အနေနဲ့လည်းဒေသတွင်းလူခွေချိုးဖောက်မှုတွေနဲ့တဘာဝဝင်းကျင်ပျက်စီးမှုတွေနဲ့ပတ်သက်ပြီးစနစ်တကျစုံစမ်းစစ်ဆေးဖော်ထုတ်ဖို့ကိုလည်း AI အဖွဲ့ကတိုက်တွန်းထားပါတယ်ဒီပေါ်မှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားသူစိန်လန်းအမိမြေအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဝင်းမျိုးသူကလည်းပညာရှင်တွေအပါအဝင်အားလုံးပါဝင်တဲ့စုံစမ်းစစ်ဆေးဖော်ထုတ်မှုမျိုးကိုအစိုးရအနေနဲ့လုပ်တင်တယ်လို့အကြံပြုထားပါတယ
်လက်မတော်တောင်စီမံကိန်းကျွန်တော်တို့ကော်မတီတစ်ခုကိုဒီတက်ဆိုင်သူတွေအားလုံးပါဝင်ပြီးတော့ဖွဲ့စည်းဖို့လိုပါတယ်စတေဟိုးဒါအကုန်လုံး all inclusive စတေဟိုးဒါပေါ့အဖွဲ့ထဲမှာကျောင်းလူရွာသားတွေရောနော်ရပ်ဖွဲ့ဖွဲ့ကြီးတွေပါဖွဲ့ပြီးတော့ကျေးဇူးတင်ဖွဲ့ဖို့လိုပါတယ်အဲ့ဒါတွေကပုံမှန်စီးရေးတွေလုပ်ပြီးတော့နော်ဒါညှိနှိုင်းဆောင်ရွက်မှာဒါလည်းဘသူကွဲပြားတာလေးတွေတတိယအနေနဲ့ညှိနှိုင်းသွားလို့ရပါမယ်အဲ့ဒီကော်မတီကတရားပြေဝါကျွန်တော်တို့မရှိတဲ့အတွက်နော်အဲဒါဒီလိုပြဿနာတွေကပို့ပြီးတော့ဖြစ်နေတာဖြစ်သွားတယ်နော်အဲ့တော့အဲ့ဒါနံပါတ်1ဆိုကျွန်တော်ကလုပ်နေချင်ပါတယ်နံပါတ်2ကတော့ environmental auditing လို့ခေါ်တာပေါ့ပတ်ဝန်းကျင်ရေးအစီရင်စစ်ခြင်းလို့ခေါ်လို့ပါတယ်အဲဒီနှစ်ချက်ကိုအဓိကထားဆောင်ရွက်မယ်ဆိုရင်တော့ဒီကိစ္စမှာပိုပွင့်လင်းမြင်လာပြီးတော့နော်ပို့ပြီးတော့လက်ခံနိုင်တဲ့အနေအထားများရှိမလားနော်ဒါလည်းကျွန်တော်တို့စဉ်းစားမိလောက်လေးတင်ပြတာပါ
စကိုင်းတိုင်းတွင်ကလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုတရုတ်ဆိုရပိုင်မြန်မာဝန်ပေါင်းကုမ္ပဏီကတူဖော်နေတာဖြစ်ပြီး2016စက်တင်ဘာလကစပြီးကျင်းနီစတင်ထုတ်လုပ်ခဲ့တာဖြစ်ပါတယ်ဒီလက်ဗရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့အခုလောလောဆယ်မှာတော့ဒေသခံနေတဲ့ကုမ္ပဏီကြားတင်းမာနေတဲ့အခြေအနေကိုစကိုင်းတိုင်းဆိုရအဖွဲ့ကိုယ်တိုင်ဦးဆောင်ပြီးဝင်ရောက်ဖြေရှင်းပေးနေတယ်လို့ဒေါခင်ဆန်လိုင်းကပြောပါတယ
်လောလောဆယ်တော့တိုင်းပြည်တော်ကြီးဆိုရကနေပြီးတော့မှဒီဒေသခံဒီလူတွေအဲ့လေအမကြီးရောကြီးကိုပြေးဖို့ရနေနောက်တစ်ခါကျတော့အဲ့ခုနကလေးဟိုရွာတွေပြန်ပြီးတော့မရှိကြောင်းရတဲ့သူတွေရှေ့ပြောင်းဖို့ရကိစ္စယူတော့ဦးစားပေးပြီးသူတို့ဆောင်ရွက်နေတယ်လို့အန်ဒီတို့သိရတယ
်ကျင်းဒီတပ်ထုတူဖော်ရေးလုပ်ငန်းဝင်ကစွန့်ပစ်ပစ္စည်းတွေကနေဒေသရင်းတောက်သုံးရည်တွေမှာအာစနစ်အစိတ်တင့်ဓာတ်တွေပါဝင်တာကျင်းနီနဲ့ခဲတဲ့စိတ်ဝင်မှုတွေနဲ့တဘာဝဝင်းကျင်ပျက်စီးခဲ့ရတယ်လို့ဒီစီမံကိန်းနဲ့ပတ်သက်ပြီးဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းခဲ့တာ2014တုန်းကဆန္ဒပြသူကြီးပါသူဒေါခင်ဝင်းတနက်ဒံရနဲ့တည်ဆုံရတာအပါအဝင်ဖမ်းဆီးချင်းချောက်မှုတွေအခုထိရှိနေဆဲဖြစ်တယ်ဆိုတာကိုလည်း AI လူခွင့်ရဲ့အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါရှိပါတယ်ရှင်